Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော်ဖီအိုအမေရိကန်တန်ကနေ2014ခုနှစ်မေလ1ရက်ကြာသပတေးနေ့မနက်ဖက်စီစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွန်ညိုပါအခုမနက်ခင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုနန္ဒခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူတင်ပြပေးမှာပါခင်ဗျာဒီထဲမှာဆိုလို့ရှိရင်ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကိုနှိမ်နင်းရမှာယူကရိန်းအစိုးရမှာအကူအညီမဲ့ဖြစ်နေပြီလို့သမ္မတကပြောလိုက်ပါတယ်။အီရန်နိုင်ငံမှာချင်းချမှုတွေကြားကလူတွေဒီနေ့မဲပေးနေကြပါတယ်။မြန်မာနိုင်ငံကိုအထူးစိုးရိမ်စရာကောင်းတဲ့နိုင်ငံများစီးရင်မှာထဲသွင်းဖို့အတွက် USCIRF အဖွဲ့ကနေတောင်းဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားရမှာပါခင်ဗျာ
ဒီကနေ့မနက်နားဆင်ရမယ့်မြန်မာသတင်းလွှာတွေထဲမှာတော့ဒီရခိုင်ပြည်နယ်အတွင်းနိုင်ငံတကာဝန်ထမ်းတွေရဲ့လုပ်ငန်းဆောင်ရွက်မှုတွေမှာရင်ဆိုင်လာရတဲ့စိန်ခေါ်မှုအစ်တွေကိုဘယ်လိုဖြေရှင်းမှာပါလဲသတင်းမီဒီယာလွတ်လပ်ခွင့်အတွက်ဥပဒေအရအကာအကွယ်ပေးနိုင်ရေးလွှတ်တော်ကဆောင်ရွက်ပေးလာနိုင်ပါမလား
မီဒီယာလူ့ရုံးခွင့်ရင်းနဲ့ဖြစ်တဲ့ကိစ္စတွေမှာမမြောက်မီဒီယာပုံမှန်တွေတွေပဲအရေးယူဖို့တို့အလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါလေ
ပြည်သူ့လွှတ်တော်အားကစားယဉ်ကျေးမှုနဲ့ပြည်သူ့ဆက်ဆံရေးကော်မတီရုံးအဖွဲ့မှုဦးခိုင်မောင်ကြီးကမီဒီယာသမားတွေအတွက်ဂုဏ်သိက္ခာမပြတ်စေမဲ့ဥပဒေမျိုးပေါ်ထွက်လာရေးကြိုးစားနေတဲ့အကြောင်းပြောကြားချက်ကိုလည်းနားဆင်ကြရမှာပါ။အဲဒီနောက်ဒီနိုင်ငံတကာသတင်းလွှာထဲမှာတော့တရုတ်အမေရိကန်တို့ရဲ့ကုန်သွယ်မှုဆက်ဆံရေးအပိုင်းမှာတစ်ဖက်ဆောင်းနှင်းဖြစ်နေတာပြောင်းလဲဖို့အရေးလက္ခဏာတွေအကြောင်းကိုလည်းပြောပြပေးပါမယ်ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆံမိုးဝင်းနဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာလှုပ်ရှားနေတဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကိုနှိမ်နင်းနေရမှာယူကရိန်းအစိုးရမှအကူအညီမဲ့ဖြစ်နေတယ်လို့ယာယီသမ္မတကပြောဆိုလိုက်ပါတယ်။အခြေအနေဟာအလွန်ဆိုးရွားနေပြီးတော့ကီယက်မှာရှိတဲ့ယူကရိန်းအစိုးရအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုတောင်းထိန်းချုပ်လို့မရနိုင်တော့တဲ့အနေအထားမျိုးကိုရောက်နေပြီလို့ပြောလိုက်ပါတယ်။ဗိုလ်ထုနေကကီယက်မြို့မှာဒေတာအုပ်ချုပ်ရေးမှူးတွေနဲ့တွေ့ဆုံပြီးတဲ့နောက်မစ္စတာအိုလက်ဇန်ဒရာတာချီနော့ဖ်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အဆိုးဆုံးဖြစ်နေတဲ့ဒေတာတွေကတော့ဒေါနက်စက်နဲ့လူဟန်စက်စတဲ့မြို့တွေမှာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီဒေတာမှာရှိတဲ့အစိုးရတပ်တချို့ဟာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းနေကြတယ်လို့လည်းပြောပါတယ်။ယာယီသမ္မတကအခုဆိုရင်အစိုးရဟာခါကစ်နဲ့အိုဒက်ဆာဒေတာတွေကိုပုံမိုပြီးတော့အာရုံစိုက်ပြီးထိန်းချုပ်နိုင်အောင်ကြိုးစားနေရတယ်လို့ဆိုပါတယ်။ဒေတာမှာပြဿနာမဖြစ်ပေါ်ပဲအေးအေးချမ်းချမ်းရှိနေအောင်ဆက်လက်ထိန်းထားနိုင်ခဲ့တယ်ဆိုပြီးတော့ချီးကျူးခံရတဲ့ယူကရိန်းရဲ့ဒုတိယမြို့တော်ခါကစ်မြို့ကမြို့တော်ဝင်ဟာအခုသတင်းပတ်စောစောပိုင်းမှာစိုက်ကယ်စီးနေရင်နောက်ကနေတနက်နေ့ပြစ်သွားတာခံခဲ့ရပါတယ်ခွဲထွက်ရေးသမားတွေကယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းနေရာအများစုကိုတည်တည်ချာချာထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်ယာယီသမ္မတကတော့ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်ဝင်ရောက်လာနိုင်တယ်ဆိုတဲ့ချင်းချမှုဟာအမှန်တကယ်ဖြစ်ပြီးအခုတော့တက်လှန်ထားတဲ့အကြောင်းပြောဆိုပါတယ်ခင်ဗျာ
အနိုင်သုံးလပတ်နှစ်ချိန်ဆက်တိုက်အနှုတ်လက္ခဏာပြနေတဲ့ရုရှားစီးပွားရေးဟာချွတ်ချုံကျတဲ့အခြေအနေကိုရောက်နေပြီလို့အပြည်ပြည်ဆိုင်ရာငွေကြေးရပုံငွေဖွဲ့ IMF ကပြောပါတယ်ရုရှားနိုင်ငံရဲ့ဒီနှစ်2014ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုဟာတိတိကျကျ300ခန့်လုံးရှိမယ်လို့အစိုးရမှခန့်မှန်းထားခဲ့ပေမဲ့ယူကရိန်းနိုင်ငံကပြဿနာတွေနဲ့ဆက်နွယ်ပြီးရင်းနှီးမြှုပ်နှံမှုတွေမှာထိခိုက်လာနေတဲ့အတွက်အခုအခါ300ခန့်လုံးသာရှိမယ်လို့လည်းပြောင်းလဲခန့်မှန်းခဲ့တာပါထိပ်ဝူဝင်နိုင်ငံရေးအရတင်းမာမှုတွေပိတ်ဆို့တံခတ်မှုတွေကြောင့်မရင်မရချင်းတွေပေါ်ပေါက်လာတာတွေကိုထည့်သွင်းတက်ချက်ပြီးခံမှန်းခဲ့တာဖြစ်တယ်လို့လည်း IMF ရဲ့စီးပွားရေးပညာရှင်အန်တီယိုနီယိုစပန်လင်ဘာဂိုကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှေ့လာမဲ့2015ခုနှစ်အတွက်ဖွံ့ဖြိုးမှုနှုန်းကလည်းအစိုးရမှတုန်းက 1.3 ခန့်လုံးရှိမယ်လို့တွက်ခဲ့ပေမဲ့အခုအခါမှာတော့100ခန့်လုံးသာရှိနေတယ်လို့လည်း IMF ကခံမှန်းပါတယ်ရုရှားဗန်ဒါရေးဝန်ကြီးအန်တွန်ဆူလနော့ဖ်ကလည်းဒုတိယဗန်ဒါရေးသုံးလပတ်ထဲမှာတိုင်းပြည်စီးပွားရေးဟာချွတ်ချုံကျတဲ့အဆင့်ကိုရောက်သွားနိုင်တယ်လို့သတိပေးခဲ့တာပါယူကရိန်းနိုင်ငံရဲ့ပြဿနာတွေမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ခဲ့ရကအမေရိကန်ပါဝင်အနောက်နိုင်ငံတွေကရုရှားကုမ္ပဏီတွေလူပုဂ္ဂိုလ်တွေပေါ်အရေးယူတံခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ
်အီရန်နိုင်ငံမှာ2011ခုနှစ်ကအမေရိကန်တပ်ဖွဲ့ဝင်တွေထွက်ခွာသွားပြီးတဲ့နောက်ပထမဦးဆုံးကျင်းပတဲ့ဗိုလ်ထုနေရွေးကောက်ပွဲကိုအကြမ်းဖက်တက်ခိုက်မယ်ဆိုပြီးတော့ချိန်ချမှုတွေရှိနေပေမဲ့အီရန်နိုင်ငံသားတွေဟာရဲရဲဝံ့ဝံ့မဲပေးခဲ့ကြပါတယ်ပါလီမန်အမတ်နေရာ328နေရာအတွက်ဝင်ရောက်ရှင်ပြိုင်သူ9000ရှိပြီးတော့မဲယုံတွေကိုလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့ဖွင့်လှစ်ခဲ့ပါတယ်ရဲတပ်ဖွဲ့ဝင်အင်အားကြီးကြီးမားမားချထားတဲ့တန်အောင်မော်တော်ကားတွေကိုဘက်ကတက်မြို့တွင်ဝင်ရောက်ခွင့်တားမြစ်ထားပါတယ်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးဖြစ်ပွားတဲ့အကြမ်းဖက်မှုတွေအတွင်းမှာလူ12ဦးသေဆုံးခဲ့ပါတယ် မဲဆန္ဒပေးသူတွေနဲ့မဲယုံတွေကိုဥတီပြီးတော့နိုင်ငံရဲ့မြောက်ပိုင်းနဲ့အနောက်ပိုင်းတွေမှာလမ်းဘေးထောင်ပုံးတွေအသေးခံဘုံခွဲတက်ခတ်မှုတွေရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြမ်းဖက်မှုတွေဖြစ်နေတဲ့တိုင်အောင်နောက်အစိုးရတက်လာရင်အနာဂတ်မျိုးဆက်တွေအတွက်ပြောင်းလဲမှုဖန်တီးပေးနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့အီရတ်နိုင်ငံသားတွေအများပြားမဲပေးနေကြတာဖြစ်ပါတယ်ခင်ဗျာ
။စီးရဲနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာဗိုလ်ထုနေကအစိုးရတိုက်လေယာဉ်ရဲ့ထိုးစစ်ကြောင့်ကလင်းငယ်အများစုပါဝင်လူ18ဦးသေဆုံးခဲ့ပါတယ်။ဗြိတိန်နိုင်ငံခြေစိုက်ဆီးရီးယားလူခွင့်စောင့်ကြည့်အကဲခတ်အဖွဲ့ပါဝင်တက်ကြွသူတွေကတော့လေယောင်းစစ်စင်ရေးအတွင်းအလက်ပိုမြို့ရဲ့ ANSRI အရက်ကအင်ဂျန်လွတ်ကြောင်းကိုထိမှန်ခဲ့ကြောင်းပြောပါတယ်။တက်ကြွလှုပ်ရှားသူတွေဖြန့်ချိခဲ့ရတဲ့ဗီဒီယိုမှတ်တမ်းတွေထဲမှာတော့ကျမ်းပေါ်မှာလဲကျနေတဲ့ကလေး10ယောက်ထက်မနည်းရဲ့ပုံတွေသွေးတွေထိခိုက်ပျက်စီးမှုတွေကိုတွေ့ခဲ့ကြရတာပါ။ဗြိတိန်ခြေစိုက်လူခွင့်လှုပ်ရှားမှုအဖွဲ့ကတော့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ယောက်သေတယ်လို့ပြောခဲ့တယ်လို့အလက်ပိုမြို့ကမီဒီယာစင်တာကတော့ကလေး25ယောက်သေတယ်အကြောင်းပြောပါတယ်။ကုလသမဂ္ဂကလေးများရဲ့မုံငွေအဖွဲ့ UNICEF ကတော့စီးပွားနိုင်ငံအနှံ့ကကျောင်းတွေအရက်သားတွေကိုပစ်မှတ်ထားပြီးတင်းကျုံတိုက်ခိုက်နေတဲ့အထက်ကနောက်ဆုံးကြုံခဲ့ရတဲ့ဖြစ်ရပ်တစ်ခုအနေနဲ့လည်းပြစ်တင်ပြောဆိုခဲ့တာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ9.24kHz 11.239.32kHz 9.25 9.39kHz 9.525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းအစီအစဉ်ကနာနေခင်းသတင်းတွေကိုဆက်လက်ပြီးတော့ကြီးညာနေပါတယ်အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အခြေအနေကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကမြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကဘာသာရေးလွတ်လပ်ခွင့်တွေကိုဥပဒေကြောင်းအရအကာအကွယ်မပေးနိုင်တဲ့အပြင်မွတ်စလင်စန့်ကျင်ရေးအကြမ်းဖက်မှုတွေကိုလည်းထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးနိုင်ခြင်းမရှိဘူးလို့ပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရရဲ့မူဝါဒချမှတ်ရေးဆိုင်ရာမှာအကြံပေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ US Commission of International Religious Freedom USCIRF အဖွဲ့ရဲ့တွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့2014ခုနှစ်အတွက်ထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာအခုလိုရေးသားထားတာဖြစ်ပါတယ်။ဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားအောင်လှုံ့ဆော်မှုတွေအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေဖြစ်ပွားနေတာကိုရော့ပါသွားအောင်ထိထိရောက်ရောက်မလုံဆောင်နိုင်ခဲ့ဘူးလို့ဖော်ပြထားပါတယ်။အကြမ်းဖက်မှုတွေမှာရဲတပ်ဖွဲ့ကထိထိရောက်ရောက်ကြားဝင်ဟန်တားနိုင်ခဲ့ခြင်းမရှိသလိုအစိုးရအနေနဲ့လည်းအဲ့ဒီကိစ္စအပေါ်အစိုးရဘက်ကကင်တွယ်လှုံ့ဆော်မှုတွေအားနည်းခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာနဲ့ကမန်မွတ်စလင်တွေအပေါ်အစိုးရကအားပေးတဲ့ခွဲခြားဆက်ဆံမှုတွေအစိုးရကလစ်လျူရှုထားတဲ့အကြမ်းဖက်မှုတွေကဆက်လက်ပြီးတော့ဖြစ်ပွားနေစေဖြစ်တယ်။နောက်ပြီးကချင်ဒေသမှာဆိုရင်လည်းခရစ်စတန်ဘာသာဝင်တွေအပေါ်ဖိနှိပ်ဆက်ဆံမှုတွေရှိနေတယ်လို့အစိုးရခါစားမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုအထူးစိုးရိမ်စရာကောင်းတဲ့နိုင်ငံများစီးရင် CPC မှာဆက်လက်ပြီးတော့ထည့်သွင်းဖို့ထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကိုတင်ပြထားပါတယ်။အမေရိကန်အစိုးရနိုင်ငံသားဝင်ကြီးဌာနကမြန်မာနိုင်ငံကိုအထူးစိုးရိမ်တဲ့နိုင်ငံ CPC အဖြစ်1999ခုနှစ်ကလေးကသတ်မှတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေပေါ်အဲခိုက်တာအဖွဲ့နဲ့တခြားဆက်နွယ်တဲ့အုပ်စုတွေရဲ့ချင်းချောက်မှုအန္တရာယ်တွေဟာကြီးကြီးမားမားရှိနေစေဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ပါကစ္စတန်နဲ့အာဖဂန်နိုင်ငံတွေကအဲခိုက်တာအမကန်ခေါင်းဆောင်တွေဟာဆုံရှုံမှုတွေကြုံခဲ့ရပြီးနောက်ဆက်သွယ်မှုကွန်ရက်တွေကိုဘိုဟုကနေထိန်းချုပ်မှုတွေလျှော့ချလာနေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အကြမ်းဖက်ဝါဒဆိုင်ရာနှစ်စဉ်အစီရင်ခံစာကဖော်ပြခဲ့တာပါဘိုးကကုကဲမှုတွေရော့လာတဲ့အတွက်လဲလွတ်လွတ်လပ်လပ်နဲ့ကြမ်းကြမ်းရမ်းရမ်းအုပ်စုခွဲတွေပုံများလာပြီးအထူးသဖြင့်ယေမန်၊ဆီးရီးယား၊အီရတ်၊ဆိုမာလီယာနဲ့အာဖရိကနောက်မြောက်ဘက်ဒေသတွေမှာပိုပြီးတွေ့ရတယ်လို့လဲပြောပါတယ်။အီရန်နိုင်ငံဟာဆိုရင်လဲအစိုးရကိုယ်တိုင်ကအကြမ်းဖက်မှုတွေကိုအားပေးတဲ့တိုင်းပြည်တစ်ခုအဖြစ်တည်ရှိနေစေဖြစ်တယ်လို့နျူကလ িয়ার လုပ်ငန်းတွေဟာငင်းချမ်းတဲ့ရည်ရွယ်ချက်နဲ့ဖြစ်တယ်ဆိုတာကိုလဲတတ်သိမပြနိုင်နေဘူးလို့အစိုးရကစားကဖော်ပြခဲ့တာပါ။ပြီးခဲ့တဲ့2013ခုနှစ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာအဓိကအားဖြင့်ကိုင်းကနားနဲ့အုပ်စုကွဲပြားမှုတွေပေါ်အခြေခံပြီးအထူးသဖြင့်ဆီးရီးယား၊လေဗနွန်နဲ့ပါကစ္စတန်နိုင်ငံတွေမှာဆိုရင်အရက်သားတွေကအဓိကတစားကံဖြစ်ကြရတယ်လို့လည်းပြောပါတယ်။အဲခိုင်တာနဲ့တခြားဆက်နွယ်တဲ့အုပ်စုတွေကပြန်ပြီးဆွဲတာငွေညစ်တာလို့တခြားရာဇဝတ်မှုတွေနဲ့ဆက်နွယ်တဲ့လုပ်ရက်တွေကနေဝင်ငွေရှာပြီးဗန်နာရီအရာအမိကိုပိုကင်းလာတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့နှစ်စဉ်အစီရင်ခံစာကဖော်ပြခဲ့ပါတယ
်။တရုတ်နိုင်ငံအနောက်ပိုင်းရှင်ဂျန်ခရိုင်မိထားဘူဒာယုံတို့ခုမှအကြမ်းဖက်တိုက်ခတ်မှုဖြစ်ပွားပြီးတော့လူ3ဦးသေဆုံးက89ဦးဒဏ်ရာရရှိသွားတယ်လို့နိုင်ငံပိုင်မီဒီယာကနေထုတ်ပြန်ကြေညာပါတယ်။တိုက်ခတ်သူတွေဟာဓားနဲ့လူတွေကိုလိုက်ပြီးတော့လှိဖြက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘုံတလုံးကိုတော့ဘူဒာယုံရဲ့အထွတ်ဥရွန်ကွေမြို့တော်ကိုသွားတဲ့ဘတ်စကာဂိတ်တို့ကြားမှာထောင်ထားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ရှင်ဂျန်ကို၄ရက်ခီးသွားရောက်ပြီးတော့ဘော်ဒူးလေးမှာပြန်လာတဲ့တရုတ်သမ္မတရှီကျင်းပင်ကတော့ ီကိစ္စကိုပြက်ပြက်သားသားအရေးယူမယ်လို့ချက်ချင်းပြောဆိုလိုက်ပါတယ်။ဒီဒေသကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့အကြမ်းဖက်သမားတွေကိုနှိမ်နင်းမယ်လို့လည်းသူကပြောပါတယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူဘွားကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ရှင်ကျန်းဟာတရုတ်မွတ်စလင်ဝီဂါတွေနေထိုင်ရာဒေသဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကလူသူအလန့်ဝေးတဲ့ဒေသမှာအစိုးရနဲ့အစ္စလာမ်စစ်သွေးကြွတွေကြားတက်ခတ်မှုကြောင့်လူ15ယောက်ထဲမှနေသေဆုံးခဲ့တဲ့အကြောင်းအစိုးရတောင်းရှိသူတွေကပြောပါရယ်အဘူဆာယပ်စစ်သွေးကြွတွေရဲ့အမာဂန်နယ်မြေတစ်ခုဖြစ်တဲ့ဆူလူကျွန်းကပတ်တီကူမြို့မှာအင်္ဂါနေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးဗိုလ်ထုနေစောပိုင်းထိဆက်လက်တက်ခတ်ခဲ့ကြတာပါဒီနေ့ကနေတုန်းကအစိုးရတပ်တွေသိမ်းပိုက်ခဲ့တဲ့တော်ရင်စကန်ကိုအဘူဆာယပ်စစ်သွေးကြွတွေပြန်လည်ရရှိဖို့ကြိုးပမ်းရာကတိုက်ပွဲတွေဆက်ဖြစ်ခဲ့တာလို့လည်းဖိလစ်ပိုင်စစ်တပ်ကပြောပါရယ်စစ်သွေးကြွတွေရဲ့တက်ခတ်မှုကိုခုခံနိုင်ခဲ့ပေမဲ့တပ်ဖွဲ့ဝင်တူချဆောင်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါအဘူဆာယပ်စစ်သွေးကြွအုပ်စုဟာအဲခိုက်တဲ့အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့ယုံကြည်ထားကြပြီးဖိလစ်ပိုင်နိုင်ငံကတက်ခတ်မှုတွေပြန်ပေးဆွဲမှုတွေကိုကျူးလွန်နေသူတွေဖြစ်နေလဲအများကမြင်ကြပါတယ် Direct from Washington The
Voice of America VOA 2014ခုနှစ်မေလ1ရက်ကြာသပတေးနေ့နဲ့ပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥစာမိုးဝေနဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာပါVOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့မြန်မာစံတော်ချိန်ည9:00နာရီကနေ9:00နာရီခွဲအတွင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနိုင်ကြပါပြီရှင်။လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။စာမျက်နှာညဘက်အပေါ်တောင်းက TV အစီအစဉ်ခလုတ်ကိုနှိပ်ပြီးတော့ကြည့်ရှုနိုင်ကြပါတယ်။တပြေးညီထုတ်လွှင့်ချိန်ကိုမမီလိုက်သူများအတွက်အတန်လွှင့်ပြီးချိန်အပြီး8:00နာရီခွဲကစလို့နှစ်သက်ရအချိန်တွေတိုင်းမှာ VOA စာမျက်နှာမှာကြည့်ရှုနိုင်ကြပါတယ်ရှင်။ဒီနေ့မနက်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်အတွင်းကနိုင်ငံတကာဝန်ထမ်းတွေရဲ့လုပ်ငန်းဆောင်ရွက်မှုအခြေအနေကိုပြောပြပေးမှာပါ။ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးလုပ်ငန်းတွေဆောင်ရွက်ရမှာစိန်ခေါ်မှုအသစ်တွေရင်ဆိုင်နေရပြီးအဲ့ဒီအတွက်အခြေခံလူမှုနဲ့ကြဲကြဲပြန့်ပြန့်ထိဆက်ဖြည့်ရှင်းဆောင်ရွက်သွားမယ်လို့ UNICEF မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကပြောပါရတယ်။မနေ့တော့ကရခိုင်ပြည်နယ်အတွင်းက UNICEF လုပ်ငန်းဆိုင်ရာသတင်းစာရှင်းလင်းပွဲတရက်ရန်ကုန်မြို့မှာကျင်းပခဲ့ချိန်မှာအခုလိုပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုတော့ကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOA Editor ကိုသားညွန့်ဦးကသတင်းပေးပို့ထားပါရရှင်။
ရခိုင်ပြည်နယ်အတွင်းကနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေပေါ်မှာဒေသခံရခိုင်လူထုကမကျေနပ်မှုတွေရှိနေတာကို UNICEF ဌာနကိုယ်စားလှယ်ကအသိအမှတ်ပြုပြောပါရယ်အခုနှစ်ပိုင်းအတွင်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူမျိုးရေးပြစ်ပခတွေနောက်ပိုင်းအဲဒီမှာခြေဆိုင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အရင်ကမရှိခဲ့တဲ့စိန်ခေါ်မှုအသစ်တွေရင်ဆိုင်လာရတယ်လို့ UNICEF ဌာနကိုယ်စားလှယ် Bertrand Benville ကပြောပါရယ
် Working in Rakhine for international organizations including
ကုလသမဂ္ဂနဲ့ UNICEF အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အခိုင်အမာအတွင်းမှာလုပ်ကိုင်ဆောင်ရွက်ရတဲ့နေရာမှာအခုဆိုရင်စိန်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်လာရပါပြီ။ဒါအရင်တုန်းကမကြုံခဲ့ရတဲ့အတွေ့အကြုံပါ။ကြမ်းဖက်မှုတွေချိန်ချောက်မှုတွေနဲ့အမြင်သဘောထားအသစ်တွေရှိနေပါတယ်။ဒါတွေကိုကျွန်တော်တို့ကြဲကြဲပြန့်ပြန့်ဖြည့်ရှင်းသွားဖို့လိုအပ်နေပါတယ်
။ရခိုင်ပြည်နယ်အတွင်းနိုင်ငံတကာအကူအညီပေးလုပ်ငန်းတွေဟာဒေသခံရခိုင်လူမျိုးတွေတဲ့မွတ်စလင်လူနည်းစုအချို့ကိုပို့ပြီးတော့ဇောင်းပေးကူညီတယ်ဆိုပြီးတော့ရခိုင်လူမျိုးအတော်များများကယူဆထားကြတာပါ။အဲ့နောက်ဒီပြီးခဲ့တဲ့မတ်လအကုန်ပိုင်းစစ်တွေမှာကုလသမဂ္ဂရုံးချိုးနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့ရုံးတွေအကြမ်းဖက်တိုက်ခိုက်ခံမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီကနေပြီးတော့နိုင်ငံတကာအဖွဲ့အစည်းရုံးအတော်များများလုပ်ငန်းတွေရာရန်နာခဲ့ရပြီးတော့မကြာခင်တုန်းကမှလုပ်ငန်းချို့ပြန်ဆနိုင်ခဲ့တာပါ။ဒါလိုမျိုးအခြေအနေကြောင့်လည်းသူတို့အနေနဲ့ဒီအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်တဲ့အခါမှာဒေသခံတွေနဲ့ပူးပြီးတော့ကြေကြေပြန့်ပြန့်ညှိနှိုင်းတိုင်ပင်သွားမယ့်အခြေအနေဖြစ်တယ်လို့ UNICEF ဌာနကိုယ်စားလှယ်ကပြောပါတယ်။တချင်ထဲမှာလည်းပဲဒီထူးခြားချက်ကတော့အခုချိန်မှာဒီပြည်내အစိုးရပါဝင်ဒေသခံတာဝန်ရှိသူတွေနဲ့ပို့ပြီးတော့နီးနီးကပ်ကပ်ဆောင်ရွက်ခွင့်ရမယ့်အခြေအနေတော့ဖြစ်လာတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းသူတို့လုပ်ငန်းတွေဟာဒေသခံအများအပြားယူဆသလိုမဟုတ်ဘဲနဲ့လိုအပ်ချက်အပေါ်ခြေတည်ပြီးတော့ဆောင်ရွက်တာဖြစ်ပါတယ်လို့ UNICEF ဌာနကိုယ်စားလှယ် Bertrand Benville ကရှင်းလင်းခဲ့ပါရယ
်။ United Nations Agency UNICEF is following the same principles as the United Nations which is principles of neutrality, impartiality,
UNICEF ကလေးများရန်ပုံငွေအဖွဲ့အနေနဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့အခြေခံစည်းမျဉ်းတွေအတိုင်းလိုက်နာဆောင်ရွက်ရပါတယ်။ဒါတွေကတော့တီးကြားလွတ်လပ်ပြီးဗမ်းမလိုက်မှုမျှတမှုနဲ့ဂုဏ်သိက္ခာရှိမှုတို့ဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့လိုအပ်ချက်တွေအပေါ်မှာအခြေခံပြီးတော့အကူအညီပေးဆောင်ရွက်နေတာပါ။လူမျိုးဘာသာအပေါ်မှာအခြေမခံပါဘူး။တစ်စုံတစ်ခုလိုအပ်ချက်အပေါ်မှာပဲအခြေခံပြီးတော့ဆောင်ရွက်ပါတယ်
။ရခိုင်ပြည်နယ်အတွင်း UNICEF အကူအညီပေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာရှိတဲ့မီကာဆာဟိုတယ်မှာသတင်းစာရှင်းလင်းပွဲလုပ်သွားတာပါ။သူရဲ့လုံဆောင်ချက်တွေကိုအဓိကရှင်းလင်းတာဖြစ်ပေမဲ့လို့ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ကုလသမဂ္ဂလုပ်ငန်းတွေပေါ်မှာဘလောက်ထိတည်ရောက်မှုရှိသလဲဆိုတာနောက်ရခိုင်လူထုရဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေပေါ်မှာမကျေနပ်မှုရှိတဲ့အပေါ်သတင်းတောက်တွေကပိုပြီးတော့စိတ်ဝင်စားမေးခဲ့ကြပါတယ်။ လက်ရှိအဖြစ်တော့ဒီပြည်နယ်ဆွေရဝန်ကြီးဌာနတွေအဆွေရအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအပါဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေလုပ်တဲ့အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာဆိုတာထားရှိပြီးတော့လုပ်ငန်းတွေချောမွေ့ထိရောက်ရေးကိစ္စရပ်တွေကိုဆွေးနွေးလှုပ်ဆောင်နေတယ်လို့ UNICEF ဌာနကကိုယ်စားလှယ်ကရှင်းပါတယ်။ဒါပေမဲ့လည်းအကူအညီလိုအပ်ချက်ဆိုတဲ့နေရာမှာတော့မတူညီနိုင်ဘူးလို့သူကထောက်ပြပါတယ်။ပို့ပြီးတော့ခက်ခဲကြက်တဲတဲ့အချိန်ကြီးအသက်ရှင်ဖို့လိုအပ်ချက်ကွာခြားမှုတွေဖြစ်တယ်လို့ပြောပါတယ်။အထူးသဖြင့်ဆိုရင်တော့ဒီဒုက္ခသည်စခန်းတွင်းကကလင်းငယ်တွေဟာရှင်သန်မှုပို့ပြီးတော့ခဲရင်တာကြောင့်လိုအပ်ချက်ပိုကြီးတယ်လို့ UNICEF တာဝန်ရှိသူတွေကပြောပါတယ်။တကယ်တော့ရခိုင်ပြည်နယ်ဟာဆိုလို့ရှိရင်မြန်မာနိုင်ငံအတွင်းမှာဖွံ့ဖြိုးမှုအနှင်းကျဆုံးပြည်နယ်ဖြစ်တယ်လို့ပဲလူမှုရေးဖွံ့ဖြိုးမှုအနှင်းကျဆုံးအညှုံးကိန်းတွေကြုံတွေ့နေရတယ်လို့ UNICEF ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဒါကြောင့်လည်းပဲရခိုင်ပြည်နယ်အတွင်းကလေးသင်ငယ်ရှင်သန်ဖွံ့ဖြိုးရေးပညာရေးနဲ့ကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေအတွက်အချိန်ကာလ2နှစ်စာဒီအမေရိကန်ဒေါ်လာ12သန်းဘူးသုံးဆွဲသွားဖို့ရထားတယ်လို့ UNICEF မြန်မာကပြောဆိုထားပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါ။မြန်မာပြည်တွင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုလည်းပြောပြပေးပါဦးမယ်။ဒေသဆိုင်ရာအစိုးရဘက်ကနေသတင်းထောက်တွေကိုမီဒီယာဥပဒေအရမဟုတ်ဘဲရာဇဝတ်ပုံမှန်တွေနဲ့စွဲချက်တင်ထောင်ချခဲ့တာကိုလွှတ်တော်ကလက်မခံကြောင်းနဲ့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ဥပဒေအရအကာအကွယ်ပေးနိုင်ရေးအလေးပေးဆောင်ရွက်သွားမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးက VOA ကိုပြောပါရယ်။မကြာခင်ရက်ပိုင်းအတွင်းကပဲသတင်းမီဒီယာလုပ်ငန်းတွေအပေါ်အပြည့်အဝအကာအကွယ်ပေးနိုင်ရေးပြည်တွင်းမီဒီယာအဖွဲ့အစည်းတွေပူးပေါင်းပြီးအရေးပေါ်အစည်းအဝေးတစ်ရက်ကိုလည်းရန်ကုန်မြို့မှာကျင်းပခဲ့သေးတာပါ။အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်။
မကွေးတိုင်းမကွေးမြို့နယ်တိုင်းပညာရေးမှုနဲ့အင်တာဗျူးလုပ်ဖို့ကြိုးပမ်းခဲ့တဲ့ DVB သတင်းတောက်သူရတတ်တင်ခေါ်ကိုစောဖေကိုပိုင်နဲ့ကျူးလွန်မှုဝတ္တရားနှောက်ယှက်မှုတို့နဲ့မကွေးခရိုင်တရားရုံးကထောင်ဒဏ်တစ်နှစ်ချမှတ်လိုက်တဲ့ကိစ္စတခါလက်ရှိရုံးတင်စစ်ဆေးနေတဲ့ Unity Journal ကအက်ဒီတာနဲ့သတင်းတောက်တွေရဲ့ကိစ္စတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းတွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတာလွှတ်တော်ဘက်ကရောပြည်ရင်းသတင်းမီဒီယာအဖွဲ့အစည်းတွေဘက်ကပါပူးပေါင်းပြီးတော့ဆွေးနွေးအဖြေရှာနေကြပါတယ်။လက်ရှိလွှတ်တော်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုစတင်ရေးဆွဲတုန်းကဆိုရင်မီဒီယာလုပ်ငန်းတွေကိုလွတ်လပ်စွာလုတ်ကင်ခွင့်ရဖို့အဓိကထားရေးဆွဲခဲ့တာဖြစ်တယ်လို့ပြည်သူ့လွှတ်တော်အားကစားယဉ်ကျေးမှုနဲ့ပြည်သူ့ဆက်ဆံရေးကော်မတီရုံးအဖွဲ့မှအလုံးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးက VOA ကိုပြောပါရယ
်မီဒီယာလုပ်ငန်းဆောင်ရည်နဲ့ဖြစ်တဲ့ကိစ္စတွေမှလည်းမရောမီဒီယာပုံမှန်တွေနဲ့ပဲအရေးယူဖို့လိုအပ်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ်အဲ့ဒီအခုကအရေးယူနေတာအရေးယူတဲ့ကိစ္စတွေကဒီ criminal law ဆိုတဲ့အဲ့ဒီကမ္ဘာတင်တဲ့ရေးရတဲ့ဒါမီဒီယာသမားတွေကိုတမန်ဖြစ်နေလို့ရေးရတယ်လို့ပြောတော့မြန်မာပြည်အကြောင်းကြီးဖြစ်လာပါတယ်
ဒါကြောင့်လဲမီဒီယာဥပဒေမှာလိုအပ်ချက်တွေကိုပြင်ဆင်ဖြည့်ဆွတ်သွားဖို့လွှတ်တော်ကနေကြိုးပမ်းသွားမှာဖြစ်တယ်လို့ဦးခိုင်မောင်ကြီးကဆိုပါတယ
်ဒီမှာရေးသူတွေဥပဒေနဲ့ပြောင်းပြလဲတော့ထားမှာလဲဖြစ်မီဒီယာတွေကိုအလေးအနက်ထားပြီးပြောနေတဲ့အချိန်မှာမီဒီယာသမားတွေကိုဖိနှိပ်ဖြစ်လာမဖြစ်လို့ဒီကျွဲဆောင်းပါမီဒီယာဥပဒေမှာမီဒီယာသမားတွေကိုအကာအကွယ်ပေးတဲ့အချက်တွေကိုထပ်မံဖြစ်ပြီးလိုအပ်ကောင်းလိုအပ်မယ်အမှန်ဖြစ်ရင်တို့ဒီအချိန်မီဒီယာသမားတွေကလူလက်ဆက်တင်ရယူခွင့်နဲ့မီဒီယာသမားတွေရဲ့ဒီဆော်ရမ်းနဲ့ပတ်သက်ပြီးတော့အရေးယူမှုကိုဒါမရှိအောင်ကာကွယ်ပေးတဲ့ဥပဒေအပိုက်တွေကိုအဖြစ်ပေါ်လို့အလိုက်တွေကိုဆက်လုပ်ရဲပြောပါလေ
ဒါပြင်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဆိုတာရှိပေမဲ့လက်ရှိပြဋ္ဌာန်းထားတဲ့မီဒီယာဥပဒေအရသတင်းယူတဲ့နေရာမှာလွှတ်တော်တရားရုံးတွေအပါအဝင်သက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းအသီးသီးမှလွတ်လပ်စွာသတင်းရယူနိုင်တယ်ဆိုတဲ့အချက်ကိုအသေးချာပြဋ္ဌာန်းထားတယ်လို့ဦးခိုင်မောင်ကြီးကရှင်းပြသွားပါတယ်။ဒါကြောင့်သတင်းတောက်တွေကိုရာဇဝတ်ပုံမှန်တွေနဲ့လက်ပတ်အရေးယူအပြစ်ပေးတာမျိုးကိုလက်မခံနိုင်ဘူးလို့သူကဆိုတာပါ။ဒီဧပြီလ26ရက်နေ့ကရန်ကုန်မြို့ဟုံးယုံကန်းမှာဒီသတင်းမီဒီယာအဖွဲ့အစည်းတွေပူးပေါင်းပြီးတော့အရေးပေါ်အစည်းအဝေးကျင်းပခဲ့တာနဲ့ပတ်သက်လို့ DVB သတင်းဌာနပြောခွင့်ရကိုတန်းဝင်းထွတ်ကလည်းအခုလိုရှင်းပြပါဗျ
။သတင်းရေးတဲ့အခါသတင်းဖြစ်စဉ်တစ်ခုကိုစဉ်းစားတဲ့အခါကျရင်ဘက်ဆိုတောင်းဆိုဟိုဘက်ဆိုင်ဒီဘက်ဆိုင်ပြည်ဆောင်အောင်စဉ်းစားရလို့ပဲပေါ့နော်။ကိုစိုးစီရဲ့အမှုကိုကြည့်တဲ့အခါမှာကျွန်တော်ကတွေ့လဲဆိုတော့ဥပဒေရအားနေတယ်တော့ဥပဒေကလာတယ်ပြောတရားစီရင်စနစ်ကမလွတ်လပ်ဘူးပြီးတော့ဝန်ထမ်းတွေဟာဝန်ထမ်းတွေဟာအရင်ဟိုအရင်တုန်းကဥပဒေအဟောင်းအလွှမ်းကြီးတွေကိုသူတို့လိုသလိုအသုံးချနေတယ်တစ်ချိန်နဲ့ဆိုကျွန်တော်တို့သတင်းတောက်တွေကရောဥပမာနေကသတင်းတောက်တွေမှာရောကိုယ့်ရဲ့ရပိုင်ခွင့်နဲ့ကိုမကျော်ရမဲ့ line ဆိုတော့ရောသူတို့ဟိုဘယ်လောက်တိထားကြပြီလဲအဲ့လိုဘက်ပေါင်းစုံဘေးကွန်ထုတ်စရာစဉ်းစားစရာဟိုအဖြေရှာစရာတွေလိုမယ်လို့ဟိုစဉ်းစားကြတာပေါ့နော်
DVV သတင်းဌာနပြောကွင်းအရကိုတန်းဝင်းထွပါရှင်ဒီအစည်းအဝေးကနေရှေ့ဆက်ဆောင်ရွက်မဲ့ကိစ္စရပ်တွေအတွက် JR26 လို့ခေါ်တဲ့လုပ်ငန်းကောင်စီတစ်ခုကိုဖွဲ့စည်းပြီးတော့မေလာဇန်းမှာဒုတိယအကြိမ်မြောက်အစည်းအဝေးကိုဆက်လက်ကျင်းပသွားဖို့ရှိပါတယ်ရှင်
တော်ရှိမှာခင်ဗျာအခုတလောနိုင်ငံတကာသတင်းတွေထဲမှာအင်ဖော်ကိုနှင်းပန်းနှိပ်စက်တဲ့အတွက်တရားဥပဒေအရအရေးယူတဲ့သတင်းတွေကြားနေရပါတယ်မြန်မာနိုင်ငံမှာရောအင်ဖော်တွေကိုတရားဥပဒေနဲ့အညီဘလောက်ထိအကာအကွယ်ပေးထားပါသလဲအင်ဖော်တွေရဲ့ဘဝအခြေအနေလုံခြုံစိတ်ချရအောင်ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရှိမှာခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email address ကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဖျော်ရအမေရိကန်တန်ရဲ့ကြာသာပတိနှစ်မြောက်ခင်စီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကွန်ပစ္စည်းတင်ပို့မှုတွေမှာအမေရိကန်ကတရုတ်နိုင်ငံကိုရောင်းချမှုတွေထက်တရုတ်နိုင်ငံဘက်ကအမေရိကန်ကိုတင်ပို့မှုတွေပိုများလာနေတာကတော့နှစ်ပေါင်းများစွာကြာခဲ့ပါပြီ။ပြီးခဲ့တဲ့နှစ်ထဲမှာဆိုရင်လေဒေါ်လာတန်ပေါင်း318ဘီလီယံအထိကုန်သွယ်ရေးမှာကွာဟခဲ့တာပါ။ဒါပေမဲ့ဒီလိုတစ်ဖက်ဆောင်းနှင်းအခြေအနေတွေဟာပြောင်းလဲလာမဲ့အရေးအယံတွေတွေ့မြင်လာရတဲ့ဆိုတဲ့အကြောင်း VOA သတင်းတောက်ဘာနက်ရှက်စမန်ကနယူးယောက်မြို့ကနေသတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
။တရုတ်နိုင်ငံကရေကြောင်းကနေရောက်လာတဲ့ကုန်ပစ္စည်းတွေဟာအမေရိကန်ကအာရှတိုက်ကိုတင်ပို့နေတဲ့ပမာဏထက်ပိုများပါတယ်။ဒီလိုဖြစ်နေရတဲ့အဓိကအကြောင်းရင်းတစ်ခုကတော့အမေရိကန်ကုမ္ပဏီတွေတရုတ်နိုင်ငံလိုပြည်ပမှာကွန်ထရိုးမှုတွေတွားရောက်လုပ်ကိုင်နေကြတာပဲဖြစ်ပါတယ်။အောက်ဆိုစင်းလို့ခေါ်တဲ့ပြည်ပမှာကွန်ထရိုးလုပ်တဲ့အစီအစဉ်ကြောင့်အမေရိကန်တွေအလုတ်ကင်မရနိုင်တဲ့ဖြစ်မျိုးနဲ့လည်းကြုံနေရတာပါ။ဒါပေမဲ့လည်းအခုခါအခြေအနေတွေဟာပြောင်းလဲလာမယ့်အရေးအယံတွေတွေ့မြင်နေရပြီလို့လည်း Blue Sick တိုင်ပင်ခံလုပ်ငန်းက Rosemary Coates ကပြောပါတယ်
။ And as China has built its industrial manufacturing base, it's become very attractive.
ဆက်မှုလုပ်ငန်းတွေကိုတည်ဆောက်ပြီးပြည်ထောင်ငံကအများကြီးကိုဆွဲဆောင်နိုင်ခဲ့တာပါ။ကုန်ထုတ်လုပ်မှုမှာဈေးသက်တာရုံတင်မကပါဘူး။ထုတ်လုပ်သူတွေအားလုံးလည်းအကုန်ရောက်နေကြတာပါ။အခြေခံအဆောက်အုံတစ်ခုလုံးမှာလည်းရှိနေပါတယ်။ဒါပေမဲ့ပြောင်းပြန်ဖြစ်လာနေတဲ့အခြေအနေတချို့ကိုတွေ့ရပါတယ်။ပြီးခဲ့တဲ့တစ်နှစ်နှစ်လောက်ကစပြီးတော့ပြည်ရင်းမှာထုတ်လုပ်ဖို့ကိစ္စကိုပိုပြီးအာရုံစိုက်လာနေကြပါတယ်
။နယူးယောက်မြို့ကလက်လီဆိုင်တချို့ကိုတွားပြီးကဲခတ်ကြည့်တဲ့အခါမှာတော့ဘယ်နိုင်ငံထုတ်ပစ္စည်းကိုရွေးမလဲဆိုတာဆုံးဖြတ်ရမှာစားသုံးသူတွေရဲ့အခက်ခဏကအရေးပါတာတွေ့ရတယ်လို့လည်းသူကပြောပါတယ
်။ Price of shoes may go up in fact if they're produced in the US.
အမေရိကမှာထုတ်မယ်ဆိုရင်တော့ရှူပနတ်ကဈေးတက်ခြင်းတက်သွားမှာပါ။ဒါပေမဲ့လည်းအမေရိကန်ပစ္စည်းအများစုဟာနိုင်ငံတကာဈေးနှုန်းထက်10ရာခိုင်နှုန်း15ရာခိုင်နှုန်းလောက်ပိုလိမ့်မယ်လို့ကျမတို့မျှော်လင့်ထားပါတယ်။ဒါကြောင့်လေဒီမှာထုတ်တဲ့ပစ္စည်းကို10ရာခိုင်နှုန်း15ရာခိုင်နှုန်းလောက်ပိုပေးမလားဆိုတာကတော့ဝယ်သူတွေကပဲဆုံးဖြတ်ကြရမှာပါရှင်
။လက်တလုံးမှာတော့အမေရိကန်က Apple ကုမ္ပဏီကအစ GE Dell စတဲ့လုပ်ငန်းကြီးတွေအစတရုတ်နိုင်ငံမှာထုတ်လုပ်ပြီးအမေရိကန်မှာပြန်ရောင်းချနေကြတာပါ။အလုတ်လက်မဲ့နှုန်း 6.9 ရာခိုင်နှုန်းရှိတဲ့အမေရိကန်မှာတော့ကုန်ထုတ်လုပ်မှုနဲ့အလုတ်ကန်ရရှိရေးဟာနိုင်ငံရေးကိစ္စလည်းဖြစ်ပါတယ်။နယူးယောက်တိုက်သူကပမောက်ခနတာလီယာလေဗင်နာကတော့အမေရိကန်မှာကုန်ထုတ်လုပ်ဖို့ကောင်းတဲ့အားသာချက်တွေရှိတယ်လို့မြင်ပါတယ
်။ One of them is the higher productivity of US labor aided by advancements in computer technology makes it even higher.
တခုကတော့အစစ်မြင့်ကွန်ပျူတာနည်းပညာအကူအညီတွေရနေကြတဲ့အမေရိကန်အလုတ်သမားတွေရဲ့ထုတ်လုပ်နိုင်စွမ်းမြင်မာတဲ့ကိစ္စပါတခြားအကြောင်းရင်းအနေနဲ့ကတော့ကုန်ထုတ်လုပ်မှုဟာဝယ်သူတွေအနားမှာပဲရှိတင်တာကြောင့်အားလုံးကိုထိန်းထားဖို့လည်းလိုနိုင်ပါတယ
်ဒါပေမဲ့လည်းတရုတ်နဲ့တခြားတိုင်းပြည်တွေကအလုပ်သမားကဈေးသက်သာတဲ့ခြေနေတွေကြောင့်အမေရိကန်မှာလုပ်ငန်းတွေပြန်လုပ်နိုင်ဖို့လက်တလုံးမှာတော့မလွယ်နိုင်သေးဘူးလို့လည်းကုမ္ပဏီတွေကိုအောက်ဆိုးဆင်းလုပ်ရမှာဝန်ဆောင်မှုပေးနေတဲ့ Blue Sick အတိုင်းပင်ခံလုပ်ငန်းက Rosemary Coates ကပြောပါတယ်
It isn't a matter of just chopping off production and bringing it back to the US.
ထုတ်လုပ်မှုတွေအကုန်ရပ်ပြီးတော့အမေရိကမှာပြန်လုပ်ရမယ့်ကိစ္စမျိုးမဟုတ်ပါဘူး။တည်တည်ချာချာစဉ်းစားပြီးပုံစံချစမ်းသစ်တီထွင်ပြီးပြည်ရင်းမှာလုပ်နိုင်အောင်ကြိုးစားရမယ့်လုပ်ငန်းစဉ်မျိုးပါ။ဒါမှလည်းပြည်ရင်းဈေးကွက်အတွက်ဖြစ်လာပါလိမ့်မယ်
။အမေရိကန်ကိုတရုတ်ပစ္စည်းတွေတဖွဲ့ဝဲဝင်လာနေတဲ့ချိန်ထဲမှာပဲပစ္စည်းတွေဈေးကွက်တင်တဲ့ အမေရိကန်တွေအတွက်အလုပ်ကိုင်တွေဖန်တီးပေးနိုင်မဲ့ကုန်ထုတ်လုပ်ငန်းတွေပြည်တွင်းမှာပေါ်ပေါက်လာဖို့ကတော့စီးပွားရေးလုပ်ငန်းတွေရဲ့လုပ်ရည်ကိုင်ရည်အပေါ်မှာမူတည်လိုက်မယ်လို့လည်းစမ်းစစ်သူတွေကမြင်ကြပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြခဲ့တာပါ။အခုတခါတော့အီရတ်ရွေးကောက်ပွဲကိုအလှည့်ပေးကြပါရစေ။ဘော်ရူးနီမှာကျင်းပတဲ့အီရတ်နိုင်ငံရဲ့ရွေးကောက်ပွဲဟာအရှိလေပိုင်းမှာမတိမငိမ့်ဖြစ်မှုတွေနဲ့ပတ်သက်လို့စိုးရိမ်နေကြတဲ့ဥရောပတိုက်နိုင်ငံတွေအပေါ်တိတိတသားကြရရိုက်ခဲ့ပါတယ်။ဥရောပတိုက်ကခေါင်းဆောင်တွေမှာသူတို့ရဲ့အရေးကိစ္စတွေနဲ့မှအမလက်ဖြစ်နေတဲ့အတွက်ကြောင့်အီရတ်နိုင်ငံရဲ့အီရတ်ပတ်ဝန်းကျင်တလွှာတခြားဘဲကိစ္စတွေကိုမှအာရုံမစိုက်နိုင်ဘဲဖြစ်နေကြတဲ့အကြောင်းကိုတော့လန်ဒန်မြို့ကနေ VOA သတင်းတောက် L Person သတင်းပေးပို့ထားတာကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင်။
အီရတ်မှာဟိုးအရင်တွေကတစ်ဖက်နဲ့တစ်ဖက်မကြာခဏအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေကြတဲ့ပြိုင်ဘက်အုပ်စုတွေကြားအခုရွေးကောက်ပွဲကထပ်ပြီးတော့ပြိုင်ဆိုင်မှုဖြစ်လာစေပါတယ်။ဂိုင်းကနကွဲမှုအပေါ်အခြေခံတဲ့သဘောထားကွဲမှုတွေပိုပြီးတော့ဖြစ်လာလိမ့်မယ်လို့စက်တင်ဘာလကတိုက်ခိုက်မှုတစ်ခုမှာသား၃ယောက်ကိုဆုံးရှုံးထားတဲ့မိုဟာမက်အဗ်ဒူလ်ဂျာဘာအယ်ဖာတူစီကမြင်ပါတယ
်။ Listeni intakhab shiya. Where is she intakhab shiya? Hada waqa al hal.
Shiya Gozleri ကို Sunni တယောက်ကမှမဲပေးမှာမဟုတ်လို့ Sunni Gozleri ကိုလည်း Shiya တယောက်ကမှမဲပေးမှာမဟုတ်ပါဘူး။လက်တွေဖြစ်နေတာကိုကျွန်တော်ပြောတာပ
ါဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမှာလုံခြုံရေးတာဝန်ယူနိုင်ဖို့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကချိုတင်မဲတွေပေးထားကြရပါတယ်အာနာရှင်ဟောင်းဆက်တမ်ဟူစိန်ကိုဖြုတ်ချနိုင်ဖို့နဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာစေရေးစစ်ပွဲမှာအမေရိကန်နဲ့ဥရောပကစစ်သားထောင်ထဲချပြီးတော့ဆုံးရှုံးခဲ့ပြီးတဲ့နောက်အခုကျင်းပနေတဲ့ရွေးကောက်ပွဲဟာအီရတ်နိုင်ငံအတွက်အရေးကြီးလာပါတယ်အီရတ်နိုင်ငံကနေပြီးတော့အမေရိကန်အပါအဝင်တခြားနိုင်ငံခြားတပ်တွေရုတ်သိမ်းခဲ့တာနှစ်နှစ်ကျော်ကြာလာချိန်မှာအနောက်နိုင်ငံခေါင်းဆောင်တွေအတွက်အာရုံစိုက်စရာဖြစ်နေတာကယူကရိန်းမှာဖြစ်နေတဲ့ပြဿနာ၊ NATO တပ်ဖွဲ့ရဲ့အနာဂတ်၊အီရန်နဲ့နျူကလ িয়ার အရေးဆွေးနွေးပွဲကိစ္စတွေဖြစ်နေပြီးတော့အီရတ်နိုင်ငံနဲ့အာရဗ်နိုင်ငံတွေရဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေကိုအာရုံမထားနိုင်ကြဘူးလို့ VOA သတင်းတောက် Elperson ကပြောပါတယ်။နိုင်ငံခြားဆက်ဆံရေးဆိုင်ရာဥရောပကောင်စီက Marian Barrett ကတော့အရှိလေပိုင်းကိစ္စကိုမေ့ထားတာမဟုတ်ဘူးလို့ဆိုပါတယ်။
I won't say the region being does Europe have the leverage the capacity of that engagement
ဒီဒေသကိုမင်းနေတယ်လို့တော့ကျမမပြောလို့ပါဘူး EU အတွက်လောလောဆယ်မှာဦးစားပေးမဟုတ်တာတော့ရှင်းပါတယ
်အရှိလေပိုင်းရေးရသုံးသက်သူ Marian Barrett နဲ့ VOA Skype ကနေပြီးတော့တဆင့်မေးမြန်းစင်မှာအခုလိုဖြေတာပ
ါ Europe and its policy are in amidst very historic crisis that Europe has to very seriously revamp its
တမိုင်းမှာဥရောပရဲ့မူဝါဒပိုင်းနဲ့ပတ်သက်လို့ပြဿနာနဲ့ရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်။ဒီမိုကရေစီနည်းလမ်းကျပြုပြင်ပြောင်းလဲမှုတွေပေါ်မှာ EU ကထောက်ခံနေဆိုတာကိုဆက်ပြီးတော့အများကလက်ခံအောင်လုပ်ချင်နေဆိုရင်တော့သူ့ရဲ့အိမ်နီးချင်းမူဝါဒကိုပို့ပြီးတော့ကောင်းမွန်အောင်ပြင်ဆင်ရပါမယ်။
အီရတ်ခေါင်းဆောင်တွေအပေါ်အော့စာညောင်းကျင်နေဆိုရင်တော့ EU အနေနဲ့ထိတ်တန်းခေါင်းဆောင်တွေနဲ့ဓာတ်ရိုက်ဆက်ဆံမှုတွေလုပ်ပြီးတော့စီးပွားရေးကိစ္စတွေထက်ဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေပေါ်မှာအာရုံစားရမယ်လို့ Benred ကသုံးသပ်ပါတယ်။အနောက်နိုင်ငံခေါင်းဆောင်တွေဟာအီဂျစ်မှာဖြစ်ခဲ့တဲ့နိုင်ငံရေးအပြောင်းလဲတွေအပေါ်မှာလည်းအော့စာလွှမ်းမိုးနိုင်မှုမရှိခဲ့ပါဘူး။အီဂျစ်အာနာရှင်အုပ်ချုပ်မှုကနေအစ္စလာမ်ခေါင်းဆောင်အုပ်ချုပ်တဲ့အစိုးရကိုပြောင်းနေတခါအာနာရှင်ဆန်တဲ့အုပ်ချုပ်မှုအခုပြန်ပြီးတော့ဖြစ်နေပြန်ပါပြီ။ဒါအပြင်ဆီးရီးယားပြည်တွင်းစစ်နဲ့ပါလက်စတိုင်းကဖာတာနဲ့ဟာမတ်စ်တို့ပူးပေါင်းလိုက်တဲ့ကိစ္စအမေရိကန်တို့အားထုတ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုပြပြသွားပုံရတဲ့ကိစ္စတွေအပေါ်မှာလည်းအနောက်နိုင်ငံခေါင်းဆောင်တွေရဲ့ဩစာတက်ရောက်မှုမရှိသလောက်ဖြစ်နေပါတယ်။အခြေအနေတွေအပေါ်အားမလို့အားမရဖြစ်ကြတာနဲ့တခြားဖိအားတွေကြောင့်အနောက်နိုင်ငံခေါင်းဆောင်တွေဟာအရှိအလေပိုင်းကအခြေအနေတွေကိုပို့ပြီးတော့ထိမနိုင်သိမရမဖြစ်အောင်လို့ဘလို့ကာကွယ်မလဲဆိုတာတွေးစရာဖြစ်လာတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့လည်းထိရောက်တဲ့တွေးဆောင်ဆွေးနွေးမှုတွေဖြစ်ပေါ်လာဖို့အလားအလာခေါင်းတွေကိုတော့ရှာဖွေနေခြင်းမရှိကြဘူးလို့သူတို့ကဆိုကြပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line โดมิเตอร์24 32နဲ့40တို့မှာနားဆင်နိုင်ပြီး